လာနေချီတိုက်ပွဲတွေပြင်းထန်တဲ့ဖြစ်ပြီးတဲ့နောက်တော့ဒီကလစ်ရှော့ဖ်ကရွာကိုရုရှားတပ်တွေစီကနေပြီးပြန်သိမ်းယူလိုက်နိုင်ပြီလို့ယူကရိန်းစစ်တပ်ကကြေညာပါတယ်။ဒီကျေးရွာဟာရုရှားသိမ်းပိုက်ခံဘန်မြူကျဲတောင်ပိုင်းမှာရှိရတယ်။ဒီပတ်ကင်ကျတုံးကလည်းအနီးနားမှာရှိတဲ့အန်ဒရစ်ကကျေးရွာကိုသိမ်းယူခဲ့တယ်လို့ယူကရိန်းတပ်ကပြောပါတယ်။ယူကရိန်းရှေ့ကျမှာအခုလိုမျိုးနေမျိုးတချို့ပြန်သိမ်းယူနိုင်တဲ့တပ်ဖွဲ့တွေကိုယူကရိန်းသမ္မတကချီးမွမ်းစကားပြောပါတယ်။ဘန်မြူဒေသကယူကရိန်းပိုင်နက်တွေကိုတဖြည်းဖြည်းချင်းသိမ်းယူနေတဲ့စစ်တီတွေကိုအတိမတ်ပြုချီးကျူးစကားယူကရိန်းသမ္မတဇယ်လန်စကီကသူ့ရဲ့နေစဉ်မေကွန်းမှာပြောဆိုသွားတာပါ။ယူကရိန်းတပ်ဖွဲ့တွေရဲ့အခြေချမ်းတပ်ဖွဲ့ပြောခွင့်ရသူကတော့အခုလိုမျိုးသိမ်းယူမှုကိုတီးပြုပြောပါတယ်။ကလစ်ရှော့ဖ်ကာကိုသိမ်းယူလိုက်တာဟာယူကရိန်းတပ်ဖွဲ့တွေအတွက်အရေးပါတဲ့နည်းပြဟာအောင်ပွဲတရလည်းဖြစ်ပါတယ်။အခုသိမ်းယူလိုက်တဲ့နေရာရဲ့အမြင့်ကနေပြီးတော့ရုရှားသိမ်းထားတဲ့ဘတ်မြူကိုလှမ်းမြင်ရပါတယ်။ဒါကြောင့်မို့လို့ယူကရိန်းတပ်တွေဟာဘတ်မြူမြို့ကိုဝိုင်းပတ်ထားနိုင်မယ့်အခွင့်အရေးတစ်ဖြစ်လာပါတယ်။ဒါပြင်ရုရှားလူရဲ့ထောက်ပို့လိုင်းတွေကိုပို့ပြီးတော့မြင်သာလာလိမ့်မယ်လို့ယူဆကြပါတယ်။ယူကရိန်းဒုတိယကာကွယ်ဝင်ကြီးဟန်နာမာလီယာကတော့ကလစ်ရှော့ဖ်ကာကိုသိမ်းယူလိုက်နိုင်ပေမဲ့ရန်သူဘက်ကဆုံးရှုံးသွားတဲ့ဒီနေရာတွေကိုပြန်ရဖို့ကြိုးစားနေတော့မယ်။ဒါကြောင့်မို့လို့အခုတစ်တိတနည်းလုံးလို့ရန်သူနဲ့တပန်းလုံးနေရတော့မယ်လို့ပြောဆိုပါရခင်ဗျာ။